Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ် August လ20ရက်စနေနေ့ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25ရုပ်ကနေစတင်အတန်းနေပါခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါတော်တော်ရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွာညိုနဲ့ကျွန်မအနားငလောက်တို့ကပြောပြပေးမှာပါ Republican သမ္မတလောင်းဒေါ်နယ်ထရမ့်က Hillary Clinton လို Democratic တွေဟာ Africa နဲ့ဘွား American နိုင်ငံသားတွေကိုမဲလက်မှတ်တွေဖြစ်တာမြင်တာကြောင့်သူ့ကိုမဲပေးကြဖို့စီရင်ခဲ့ပါတယ် American ဒုသမ္မတ Joe Biden နဲ့ Ukraine သမ္မတတို့ဟာ Ukraine နိုင်ငံအရှေ့ပိုင်းမှာ Russia လိုလာတဲ့ခွဲထွက်ရေးဝါဒီတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့တောက်ကြနေကတိုက်တွန်းလိုက်ကြပါတယ်2016ဘဏ္ဍာရေးနှစ်အတွင်း Korean ဘာသာဝင်တွေထက်သူတို့ကိုသူတို့မွတ်စလင်တွေလို့ပြောဆိုကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကအနိုင်ငယ်ပုံပြီးလက်ခံခဲ့တယ်လို့ဖြူတုတေသနာဌာနကဆိုပါတယ်ဒီလိုသတင်းတွေကိုကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်အထဲမှာတော့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီး
ပမာပြည်ရဲ့စီးပွားရေးဥမော်လာဖို့တရုတ်အငင်းကြီးတွေဝင်ဖို့တရုတ်ပြည်ကစီမံကိန်းတွေတော်တော်များများဝင်လာဖို့တော်ဆန်းစုကြည်ကပြောခံခဲ့တဲ့ချက်ရှိရတာဟုတ်ကဲ့
ဒီမြန်မာရေးကြွမ်းကျင်သူဒေါက်တာလှကျော်စောပြောတော်တာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်မြန်မာသမ္မတဦးထင်ကျော်အခုလကုန်ပိုင်းလောက်မှာအိန္ဒိယနိုင်ငံကိုသွားရောက်မယ်ဆိုတဲ့သတင်းနဲ့အတူမွေးကင်းစကလေးငယ်တွေကို6လအထိမိခင်တို့တိုက်ကျွေးဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းလိုက်တဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
Republican သမ္မတလောင်းဒေါ်နယ်ထရမ့်က Hillary Clinton လို Democratic တွေဟာ Africa နယ်ပွား American နိုင်ငံသားတွေကိုမဲလက်မှတ်တွေဖြစ်တာမြင်တာကြောင့်သူ့ကိုယ်သာမဲပေးကြဖို့စီရင်ခဲ့ပါတယ်။ Democratic Party အနေနဲ့မြို့ပြနေလူတို့ကိုလစ်လျူရှုထားတယ်ဆိုတာကိုတော့သူ့မဲဆွဲစီရင်ပွဲပြုလို့ရ Michigan ပြည်နယ် Diamonddale မြို့နဲ့ကီလိုမီတာ150လောက်ဝေးတဲ့ Detroit မြို့ကိုဥပမာပေးပြီးတော့ပြောဆိုခဲ့ပါတယ်။ Detroit မြို့ခံ40ရာခိုင်နှုန်းဟာစီရင်နွမ်ပါကြပြီးတော့မြို့ခံတဝက်လောက်ကအလုပ်လက်မဲ့တွေဖြစ်တယ်ဆိုပြီး Democratic တွေရဲ့ထိန်းချုပ်မှုအောက်မှာ Africa နယ်ပွားအမေရိကန်နိုင်ငံသားတွေဘလောက်ခက်ခဲရနေရင်ဆိုင်နေကြရတယ်ဆိုတာကိုထရမ့်ကဥပမာပေးပြောကြားခဲ့ပါတယ်။အဲ့ဒီအခြေအနေတွေပြောင်းလဲဖို့တခုတီရောနီလန်းကကောင်းဆောင်ပိုင်းအပြောင်းလဲပဲဖြစ်တယ်လို့ထရမ့်ကဆိုပါတယ်။ဒါကြောင့်အခုလိုလစ်လျူရှုခံထားကြရသူတွေအနေနဲ့ထရမ့်လိုလူသစ်တယောက်ကိုထောက်ခံအားပေးလိုက်ခြင်းအပြင်ဘာများနှစ်နာဆုံးရှုံးစရာရှိမလဲလို့ထရမ့်ကပြောဆိုပါတယ်။အခုလိုဖြစ်နေတာတွေဟာလွတ်လပ်စွာကုံတော်ရေးကြောင်းဆိုပြီးသူ့ရဲ့မဲဆွယ်ပွဲမိန့်ခွန်းတွေမှာပြောနေကြတဲ့အပြစ်တင်ပြောဆိုခဲ့တာပါ။ဒါအပြင်လူမဲလူငယ်တွေအစားရွှေ့ပြောင်းအခြေချလာရောက်နေထိုင်သူတွေကိုရာ Hillary Clinton ကအလောက်ကင်ပေးလို့ရတယ်လို့ Trump ကဆွဆွဲလိုက်ပြီးလူမဲလူငယ်တွေဟာကိုယ်တိုင်မြေတွေမှာပဲဒုက္ခသည်တွေဖြစ်လာနေပြီလို့ဆိုပါတယ်
အမေရိကန်ဒုတိယသမ္မတ Joe Biden နဲ့ Ukraine သမ္မတ Petro Poroshenko တို့က Ukraine နိုင်ငံအရှေ့ပိုင်းမှာ Russia လိုလာတဲ့ခွဲထွက်ရေးဝါဒီတွေနဲ့ဖြစ်နေတဲ့ပြည်ပခါကိုဖြေရှင်းဖို့တောက်ကြနေကတိုက်တွန်းလိုက်ကြပါတယ်။အဖွဲ့ပေါင်းစုံကသဘောတူထားတဲ့ Minsk သဘောတူညီချက်ကိုပြည်ပခါတွေကိုအပြည့်အဝအောင်မြင်ထမြောက်အောင်နိုင်ငံရေးနဲ့တန်တမာရေးနည်းလမ်းတွေနဲ့ဖြေရှင်းဖို့လိုအပ်ကြောင်းကိုလည်းထပ်လောင်းပြောကြားခဲ့ကြပါတယ်။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကယူကရိန်းရှေ့ပိုင်းကယူကရိန်းပိုင်တဲ့နေရာတွေကိုမော်တာအမြောက်ကြီး900နဲ့လက်နက်ကြီး300ကျော်နဲ့ပစ်ခတ်ခဲ့လို့ယူကရိန်းစစ်သားအနည်းဆုံး3ယောက်သေဆုံးပြီး6ယောက်ကျော်ဒဏ်ရာကျခဲ့ကြောင်းယူကရိန်းအရာရှိတွေကပြောပါတယ်။မစ္စတာပေါ်ရိုရှန်ကိုကတကယ်လို့သာအခုလိုဆက်ပြီးတော့တိုက်ခိုက်နေကြမယ်ဆိုရင်တိုင်းပြည်ကိုစစ်အုပ်ချုပ်ရေးဒါမှမဟုတ်တပ်တွေဖြန့်ချထားပြီးစစ်ရေးအသင့်ပြင်ဆင်ထားရမှာဖြစ်ကြောင်းကြာသာပတိနေ့ကသတိပေးခဲ့ပါတယ်။ရုရှားဘက်ကတော့မကြသေးခင်ကပဲယူကရိန်းစစ်တပ်နဲ့ထောက်လှမ်းရေးတပ်တွေကခရိုင်းမီးယားဒေသကိုတိုက်ခိုက်ဖို့ဝယ်ကြံစီနေကြတယ်လို့ဆွဆွဲခဲ့ပါတယ်။ Ukraine တာဝန်ရှိသူတွေကတော့ Russia ဘက်ကသာ Ukraine အရှေ့ပိုင်းမှာဖြစ်နေတဲ့နှစ်နှစ်ကြာပြည်ပခါကိုပို့ပြီးတော့ကြီးထွားအရှိန်မြင့်လာအောင်ရိုးမယ်ဖွဲ့နေပုံရတယ်လို့ပြောပြီးဒီဆွဆွဲချက်ကိုညှင်းပယ်ခဲ့ပါတယ်
။2016ဘာသာရေးနှစ်အတွင်း Korean ဘာသာဝင်တွေထက်သူတို့ကိုသူတို့ Muslim ဘာသာဝင်တွေလို့ပြောဆိုကြတဲ့ရွှေပြောင်းဒုက္ခသည်တွေကို American ပြည်ထောင်စုကအနိုင်ငယ်ပို့ပြီးလက်ခံခဲ့တယ်လို့ American နိုင်ငံခြားရေးဌာနသတင်းအချက်အလက်တွေကိုကိုးကားပြီးဖြူသူတေသနာဌာနကပြောပါတယ်။ဘာနာရဲနှစ်အစဖြစ်တဲ့2015အောက်တိုဘာလ3ရက်နေ့ကစလို့အမေရိကန်နိုင်ငံကိုဝင်ရောက်ခဲ့တဲ့ရွှေပြောင်းဒုက္ခတွေ63,000ထက်မနည်းမှာ46ရာခိုင်နှုန်းဖြစ်တဲ့လူပေါင်း 19,000 နီးပါးကိုမွတ်စလင်တွေဖြစ်ပြီးတော့ခရီးယံဘာသာဝင်တွေက 18,000 နဲ့ညီမျှတဲ့44ရာခိုင်နှုန်းဖြစ်ပါတယ်။ဩဂုတ်လလည်းအတွင်းအမေရိကန်ကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခတွေတဝက်ကျော်ဟာနိုင်ငံ၄နိုင်ငံကဖြစ်ပြီးမြန်မာ၊ကွန်ဂို၊ဆီးရီးယားနဲ့အီရန်နိုင်ငံတွေကဖြစ်ပါတယ်။ဒီထဲမှာမြန်မာနိုင်ငံကဝင်ရောက်လာသူကအများဆုံးဖြစ်ပြီးတော့လူပေါင်း 14,464 ဦးဖြစ်ပါတယ်။ ဗုဒ္ဓဘာသာတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံကတိုင်းရင်းသားလူနေစုတွေနဲ့အတူခရီးယားနဲ့မွတ်စလင်တွေဟာပြင်းထန်တဲ့ဖိနှိပ်အုပ်ချုပ်မှုတွေကိုပြီးခဲ့တဲ့ဧပြီလအထိဆယ်စုနှစ်ပေါင်း၅ခုကျော်ရင်ဆိုင်ခံစားခဲ့ရတာပါဒုတိယအများဆုံးဝင်လာတဲ့ဒုက္ခသည်တွေကတော့ကွန်ဂိုနိုင်ငံကဖြစ်ပြီး11419ဦးဆီးရီးယားက8569ဦးနဲ့အီရတ်က8459ဦးဖြစ်ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တပ်ဖွဲ့တွေကအရှိမြောက်ပိုင်းနဲ့မြောက်ပိုင်းကခရိုင်တစ်ခုကိုညလုံးပေါက်တဲကြီးမဲကြီးတိုက်ခိုက်ခဲ့ပြီးတဲ့နောက်ခရိုင်တစ်ခုကိုသိမ်းပိုက်ခဲ့တဲ့အကြောင်းအာဖဂန်အစိုးရဘက်ကရောတပုံဘက်ကပါပြောပါတယ်။ယာနဲ့ချီတဲ့တာလီဘန်တောင်းချမ်းသူတွေကပါကစ္စတန်နယ်စပ်ဖြစ်တဲ့နန်ဂါဟာပြည်နယ်အရှေ့ပိုင်းကဟက်ဆာရက်ကအရက်ကိုအာယုံမတက်ခင်မှာအပြင်းထန်တိုက်ခိုက်ခဲ့ကြောင်းနဲ့ဒေသခံရဲတပ်ဖွဲ့အကြီးအကဲက VOA ကိုပြောပါတယ်။ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေက၄ချောင်းအကူနဲ့ပြန်လည်တိုက်ထုတ်နိုင်ခဲ့တဲ့အကြောင်းရန်သူဘက်ကတည်ကြည်တရားရမှုအများပြားရှိခဲ့ကြောင်းလည်းပြောပါတယ်။အဲ့ဒီဒေသအတွင်းတချို့နေရာတွေမှာတိုက်ခိုက်မှုတွေဆက်ရှိနေဆဲဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကခွန်ဒုစ်ပြည်နယ်ကခရိုင်တစ်ခုကိုတာလီဘန်တွေကသိမ်းပိုက်ထားတာဖြစ်ပါတယ်။အဲ့ဒီနေရာဟာမနှစ်တုန်းကလည်းပြည်နယ်မြို့တော်ကိုခဏသဘုံတွေကဝင်စီးခဲ့တဲ့နေရာဖြစ်ကြောင်းအရာရှိတွေကပြောပါတယ်။ပါကစ္စတန်မှာတော့ဝေဟင်တဲ့မြေပြင်တပ်ဖွဲ့တွေကအာဖဂန်နယ်စပ်နားကအနောက်မြောက်ပိုင်းလူမျိုးနွယ်စုတွေရဲ့ဒေသကစစ်သွေးကြွတွေပုံအောင်ရနေရာ6ခုကိုဖျက်ဆီးခဲ့တဲ့အကြောင်းနဲ့အ ਨੇ စုံအကြမ်းဖက်သမား9ဦးကိုတုတ်တင်နိုင်ခဲ့ကြောင်းပါကစ္စတန်စစ်တပ်ကပြောပါတယ်။ဒါ့အပြင်ခိုင်ဘာဒေသကစစ်သွေးကြွတွေတုံးတဲ့လက်နက်သွေးလောင်ယုံတစ်ခုကိုလည်းစစ်လေယာဉ်တွေကဖျက်ဆီးနိုင်ခဲ့ကြောင်းပြောပါတယ်။စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်တော့မပြောခဲ့ပါဘူး။သတင်းတောက်တွေကိုအဲ့ဒီနေရာဒေသကိုဝင်ရောက်ခွင့်ပိတ်ပင်ထားတဲ့အတွက်ဒီသတင်းအချက်အလက်တွေကိုတိကျလွတ်လပ်တဲ့အတည်ပြုချက်လည်းမပေးနိုင်ပါဘူး။
ယူရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ရေလုံငန်းကုမ္ပဏီတွေမှာခြေကျွန်းတွေလိုခိုင်းစေခံခဲ့ရတဲ့ဆိုပြီးကမ္ဘောဒီးယားနိုင်ငံသား9ဦးရဲ့တိုင်းခြားချက်တွေကိုကြားနာဖို့ကယ်လီဖိုးနီးယားတရားသူကြီးတူဦးကရှင်းနေတွေကိုတရားရုံးကိုဆင်ခေါ်လိုက်ပါတယ်။ရေလုံငန်းတွေမှာခြေကျွန်းတွေလိုခိုင်းစေခံခဲ့ရတဲ့ဆိုပြီးပြောဆိုထားတဲ့အမျိုးသား5ဦးနဲ့အမျိုးသမီး2ဦးဟာအမေရိကန်ကုမ္ပဏီဖြစ်မှတ်ပုံတင်ထားတဲ့ Rubicon's Resources and Wells Co. Universe Company ထိုင်းလုပ်ငန်းတွေဖြစ်ကြတဲ့ Patnam Seafood နဲ့ SS Frozen Food Company တို့ကိုဂျွန်လ15ရက်နေ့ကတိုင်းကြားခဲ့ကြတာပါတိုင်းကြားချက်တမ်းမှာသူတို့ကိုလိမ်လည်ပြီးတော့အဲ့ဒီကုမ္ပဏီတွေအတွက်2010ကနေ2012အထိနှစ်နှစ်နီးပါးကြာအောင်အတင်းကျပ်ခြေကျွန်းတွေလိုခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်တိုင်းကြားစာရဲ့အဆိုအရဖတ်နမ်ပဇွန်လုပ်ငန်းကနေကုန်ဝယ်ယူသူတွေထဲမှာအမေရိကန်အခြေစိုက် Walmart အယောင်ဆိုင်ကြီးတွေလည်းပါဝင်တယ်လို့ဆိုပါတယ်တိုင်းကြားချက်ထဲမှာတက်သည့်အထောက်အထားတွေနဲ့ရှင်းလင်းချက်တွေပါဝင်မှုမရှိဘူးဆိုပြီးကုမ္ပဏီတွေဘက်ကပြောဆိုထားပါတယ်။ဒါကိုခြေပဖို့အတွက်တရားသူကြီး John F. Walter ကကုမ္ပဏီရှင်းနေတွေကို September 19ရက်နေ့တရားရုံးကိုဆင်ခေါ်ထားပါတယ်။တရားလိုရရဲ့ရှင်းနေတွေကလည်းနှစ်နာခဲ့ရတာတွေကိုတင်ပြဖို့ရှိနေပါတယ်။
အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းမိုင်ယာမီမြို့ရဲ့ South Beach အပိုင်းကိုကိုယ်ဝန်ဆောင်မိခင်တွေမသွားကြဖို့ထုတ်ပြန်ထားတဲ့သတိပေးချက်ကိုအမေရိကန်ကူးစက်ရောဂါပြန့်ပွားမှုထိန်းချုပ်ရေးဌာန CDC ကပြောပါရယ်မိုင်ယာမီမြို့ရဲ့ South Beach အပိုင်းဟာဇီကာရောဂါပြန့်နှံ့မှုရှိတဲ့ဒေသလို့သတ်မှတ်ထားပါရယ်အပန်းဖြေခီးထွက်သူတွေနဲ့ဇီကာတဲ့ South Beach နေရာဟာအမေရိကမြောက်အမေရိကတိုင်မှာဇီကာရောဂါပြန့်နှံ့တဲ့ဒုတိယမြောက်ဒေသဖြစ်ကြောင်း Florida အုပ်ချုပ်ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကတောက်ကြနေကပဲအတည်ပြုထားတာပါလူ9ဦးကိုဇီကာရောဂါထပ်ကူးစက်တာကအဲ့ဒီနေရာနဲ့ဆက်ဆက်နေတယ်လို့ပြည်내အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။ချင်းကတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ကိုမနစ်ကဘရာဇီးနိုင်ငံမှာစတင်တွေ့ရှိခဲ့ပြီးကူးစက်မှုအများစုမှာဝေဒနာမပြင်းထန်ပါဘူး။ဒါပေမဲ့ကိုဝင်ဆောင်မိခင်တွေကိုဗိုင်းရပ်စ်ပိုကူးစက်ပြီးဆိုရင်တော့မွေးလာတဲ့ကလေးဟာမိုက်ခရိုဆီဖလစ်လို့ခေါ်တဲ့ပုံမှန်မဟုတ်ဘဲသိပ်သေးတဲ့ဥကောင်းနဲ့ကလေးငယ်ရဲ့ချို့ရွေးမှုရှိတဲ့ကလေးတွေမွေးဖွားလာတတ်ပါတယ်။ Florida ပြည်နယ်မှာတော့ယောဂါကူးစက်မှု35ခုကပြည်내တွင်ကူးစက်တာဖြစ်နိုင်ပြီးကြာသပတေးနေ့ကတွေ့တဲ့ယောဂါကူးစက်မှုနှစ်ခုကတော့ကူးစက်မှုစတင်ဖြစ်ပွားခဲ့တဲ့ Wynwood ရပ်ကွက်အပြင်ဘက်အခု South Beach မှာဖြစ်ပွားတာဖြစ်ပါတယ်
။ American ပြည်ထောင်စု Louisiana ပြည်နယ်မှာလူ73ဦးသေဆုံးပြီးတော့ထောင်နေကြီးအိုးအိမ်ဆုံးသွားခဲ့ရတဲ့ရေကြီးရေရှမ်းဖြစ်နေတဲ့နေရာတွေကိုရှေ့သတင်းမှအတွင်သမ္မတ Barack Obama တွားရောက်မှာပါ။ Louisiana ကလူတော်များများရေဘေးဒဏ်ခံနေရချိန်မှာ Obama ကတော့ New England ပြည်နယ်မှာဆက်ပြီးတော့အပန်းဖြစ်နေတယ်ဆိုပြီးဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်အင်္ဂါနေ့မှာရေဘေးတဲ့ဒေသကိုသမ္မတတွားရောက်မှာဖြစ်ကြောင်းအင်မီရောကကြေညာပါရယ်။ရေဘေးနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုအားလိုက်ရသွားနေတဲ့သမ္မတ Obama စီဆက်တိုက်ပေးပို့နေသလိုရေဘေးတဲ့ဒေသကိုသမ္မတတွားရောက်ကြည့်ရှုရင်းပြန်လည်တူထောင်ရေးလုပ်ငန်းတွေအပေါ်အနောက်ဆက်ဖြစ်သွားနိုင်တယ်ဆိုပြီး ီအိမ်မြူရောကခြေပပြောဆိုပါရယ်ဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်ကအုပ်ချုပ်ရေးမှူးကိုတယ်လီဖုန်းဆက်ပြီးတော့ရေးပေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြသလိုလူဝီဇီယားနားကရေးပေးတဲ့ပြည်သူတွေအတွက်ဝန်ထမ်းကြောင်းနဲ့ကူညီကစေးရေးလုပ်ငန်းတွေအတွက်လူလန်းကြဖို့လူမှုကွန်ရက်ပေါ်ကနေတိုက်တွန်းသွားပါရယ်ရှင်
နွေရာသီအိုလံပစ်အားကစားပြိုင်ပွဲတွေကျင်းပနေတဲ့ရီယိုဒီဂျနေရိုမှာတောက်ကြနှစ်နှောင်းပိုင်းကျင်းပတဲ့၄ရောက်လက်ဆင့်ကန်မီတာတရားရေကူအပြေးပြိုင်ပွဲမှာဂျမေကာအသင်းကအိုလံပစ်ပြိုင်ပွဲ၃ချိန်ဆက်တိုက်နိုင်ရခဲ့ပြီးတဲ့နောက်တာဒူအပြေးချန်ပီယံယူဆိန်ဘော့တ်ဟာရွှေတံဆိပ်၃ခုဆုပ်ခုနိုင်ခဲ့ပါပြီ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညူတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်လို့အရင်ဆုံးတော့ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းနဲ့စကြင်ပါတယ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြန်မာအစိုးရညှိနှိုင်းပြောဆိုရမှာမြန်မာကောင်းဆောင်တွေအနေနဲ့လူတို့ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်မှာမဟုတ်ဘူးလို့နိုင်ငံရေးလှိလာဆောင်ကြည့်သူတွေကပြောပါတယ်တရုတ်မြန်မာနိုင်ငံကြားကုန်သွယ်ရေးပူအားကောင်းခိုင်မာအောင်လှုံ့ဆော်ဖို့နဲ့တရားဥပဒေစိုးမိုးရေးနဲ့ဒေသဖွံ့ဖြိုးမှုမြင့်တင်ရေးတို့ကိုအရှိန်တိုးလှုံ့ဆော်ဖို့နိုင်ငံကောင်းဆောင်တွေသဘောတူခဲ့ကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နိုင်ငံတော်ရဲ့ဒိုင်မီငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်ဩဂုတ်လ18ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိ9ရက်တာခီးစဉ်အဖြစ်သွားရောက်နေချိန်မှာပဲတရုတ်သမ္မတရှီဂျင်းပင်တရုတ်ဝန်ကြီးချုပ်လီခါချန်တို့နဲ့တွေ့ဆုံအပြီးဗတ်ဆုံမဟာဗျူဟာမြောက်မိတ်ဖက်ပူးပေါင်းဆက်ဆံဆောင်ရွက်ကြမယ်အကြောင်းတရုတ်မြန်မာနိုင်ငံပူးတွဲကြေညာချက်တရက်ကိုဩဂုတ်လ19ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်တရုတ်မြန်မာနိုင်ငံကုံသွဲမှုစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့နေဆက်ဒေသတရားဥပဒေစိုးမိုးရေးချစ်ချင်ရင်းနှီးမှုတိုးမြှင့်ဖို့အရေးသဘောတူညီခဲ့ကြတဲ့အကြောင်းလည်းထည့်သွင်းဖော်ပြပါဗျ။တရုတ်နိုင်ငံရဲ့တခုတည်းသောရဝန်းတခုတည်းသောလမ်းကြောင်းစီးပွားရေးမှုနဲ့နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်မှုမြင့်တင်သွားကြမယ်လို့လည်းဆိုထားပါဗျ။ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်တွင်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအကျိုးရလတ်ကောင်းတွေပေါ်ထွန်းလာနိုင်ရေးထိတ်တန့်ကောင်းဆောင်တွေနဲ့ဆွေးနွေးနိုင်ခဲ့တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောက VOA မြန်မာပိုင်းကိုအခုလိုပြောပါဗျ။
တော်တော်အောင်မြင်တဲ့ခီးစဉ်လို့ပြောပါဗျ။ဘယ်နည်းကသမရနဲ့တွေ့ရနေရလဲသမရနိုင်ငံလုံးတော်တော်အကျိုးရှိမဲ့ကိစ္စတွေအများကြီးဆွေးနွေးနိုင်တဲ့အတွက်အလိုပဲဝမ်းသာပါတယ်ဒီကြီးအောင်မြင်လဲအောင်မြင်စေချင်ပါတယ်ဒါမျိုးတွေပြောတာပဲလေဝန်ကြီးချုပ်နဲ့တွေ့တဲ့နေ့တုန်းကတော့စာချုပ်တွေလက်မှတ်ထိုးတာမနေဘူးပြကစားဆောက်လုပ်တာတို့ဘာတို့ညာတို့ပေါ့နော်တော်တော်များများတွေကိုလက်မှတ်တွေထိုးတာတွေ့တယ်ပမာပြည့်ရဲ့စီးပွားရေးဥမော်လာဖို့တရုတ်အရင်းကြီးတွေဝင်ဖို့တရုတ်ပြည်ကစီမံကိန်းတွေတော်တော်များများဝင်လာဖို့ဒေါန်ဆန်းစုကြည်ကပြောပြခဲ့တဲ့ချက်ကြီးရတာ
ဒေါန်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းအများပြည်သူစိတ်ဝင်စားတဲ့မြေဆုံကိစ္စအပါအဝင်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံထားတဲ့လက်ရှိစီမံကိန်းတွေနဲ့ပတ်သက်ပြီးပြည်သူအများမျှော်လင့်သလိုဆောင်ရွက်နိုင်ခဲ့ပါသလားဆိုတာကိုတော့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်ဒီလိုကျမတို့ကတော့ဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရရဲ့လုတ်ပိုင်ခွင့်အခြေခံပေါ်မှာမူတည်တယ်သူကစိတ်ဆက်ပြီးတော့အာဏာခွဲဝေပြီးယူပြီးတော့တက်လာတဲ့အစိုးရဒါကြောင့်မလို့သူလုတ်ချင်တဲ့လောက်အကုန်လုတ်နိုင်ရင်မှလုတ်နိုင်တယ်အားလုံးကပြည်သူလူထုအကျိုးစီးပွားကြည့်ပဲလို့ပြောလို့ရကြမှာရမယ်။သို့တော်လည်းဗမာပြည်မှာအဆက်ဆက်အစိုးရတွေနဲ့ဆိုင် NLD အစိုးရအနေနဲ့ဗမာပြည်သူတွေအတွက်အကျိုးတစုံတရာရှိတဲ့အခြေအနေကိုဖန်တီးနိုင်လိမ့်မယ်၊ရယူနိုင်လိမ့်မယ်လို့ကျမထင်နေပါလား
။တရုတ်မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ကြမယ်အထက်အဓိကဖော်ဆောင်မှာကတော့နိုင်ငံနယ်စပ်ဒေသတွေမှာတရားဥပဒေစိုးမိုးရေးနယ်စပ်ဒေသတည်ငြိမ်လုံခြုံရေးခိုင်မာအောင်ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။နောက်မြန်မာနိုင်ငံရဲ့လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာလည်းတရုတ်နိုင်ငံဘက်ကကူညီထောက်ခံအားပေးမယ်လို့ကတိပေးပြောဆိုတဲ့အပေါ်ကချင်ကောင်းဆောင်တူဦးဖြစ်တဲ့ဒေါက်တာတူကြာကလည်းကြိုဆိုပါတယ
်။တရုတ်နိုင်ငံကကျွန်တော်အင်ဂျင်စစ်နိုင်ငံကြီးတဲ့နိုင်ငံဖြစ်တယ်လေ။ဒါကြောင့်မလို့အဲ့ဒီမှာတရုတ်နိုင်ငံရဲ့လက်ရှိပေါ့ဗျာသူ့အနေနဲ့လည်းဒါတနင်္လာနေ့ကနေအပေးကူညီမှုရှိလို့ရှိတော့အများကြီးပူကောင်းတာပေါ့ဆွေးနွေးကြလို့သူအဓိကတော့နိုင်ငံချစ်ကြည်ရဲ့အဓိကထားမှာပါဒါကြောင့်မလို့အောင်မြင်တဲ့ခီးစဉ်ပြည်ရဖြစ်မယ်လို့မျှော်လင့်ပါတယ်ကျွန်တော်နိုင်ငံရဲ့ဒီထင်းကြမ်းရေးပေါ်မှာကျွန်တော်နိုင်ငံကနေအစိုးရအနေနဲ့မှာတနင်္လာဆုံးကူညီပံ့ပိုးနိုင်ဖို့ဒီသူ့ဘက်ကတနင်္လာဘက်ကပေါ့ဗျာဒါကြီးချစ်လို့လာခဲ့မယ်လို့ယူဆပါတယ်ဗျာ
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဆင်းရဲနွမ်းပါမှုလျှော့ချရေးလူနေမှုအဆင့်တန်းမြင့်တင်ရေးနဲ့အလုတ်ကိုင်းအခွင့်အလမ်းဖန်တီးပေးနိုင်ရေး ကုံသွေးရင်းနဲ့ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးတွေအတွက်လည်းမြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့လက်တွဲဆောင်ရွက်သွားကြမယ်ဆိုတာကိုလည်းနှစ်နိုင်ငံပူးတွဲကြေညာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှတရုတ်ဆိုးရခေါင်းဆောင်မိုင်းဒီဘက်ကလူလူလားလားနဲ့ခံခံနာနာကြိုဆိုခဲ့တယ်လို့တရုတ်သတင်းမီဒီယာတွေဘက်ကလည်းဒေါ်စုခီးစဉ်နဲ့ပတ်သက်ပြီးအကောင်းမြင်မျှော်လင့်မှုနဲ့သုံးသပ်ကြတယ်လို့လည်းဒေါ်လှကျော်စိုးကပြောပါတယ
်။တရုတ်မီဒီယာတွေကတော့စလာမယ်ဆိုကြတဲ့တော်တော်ကိုကြိုဆိုကြတာသူတို့သိကျင်တ်တာကကျွန်မလည်းအချိန်ကြီးတော့ပြောပြပါပြီ။ဒေါ်အောင်ဆန်းစုကြည်ကိုသူတို့ကသိထားတာကအနောက်တိုင်းဒီမိုကရေစီကိုလက်ခံကျင့်သုံးတဲ့နိုင်ငံရေးသမားတွေသိထားတာဖြစ်တာပေါ့။အဲ့ဒီနိုင်ငံတွေကိုအရင်မသွားဘဲနဲ့တရုတ်ကိုအရင်လာခဲ့တာကိုလည်းသူကတော်တော်ကြီးကြီးတယ်။တော်တော်လေးလည်းသဘောကျတယ်။ဒါတွေကဘာလို့ပြလဲဆိုတော့ဒေါ်အောင်ဆန်းစုကြည်ဟာသဘောတရားရေးတဲ့နော်အယူဝါဒရေးရတဲ့အဓိကအားဖြင့်လက်တွေ့အကျိုးစီးပွားကိုကြည့်ပြီးပမာပြည်ရဲ့အကျိုးစီးပွားပမာပြည်စီးပွားရေးငလန်ထူဖို့အတွက်အဓိကကူညီနိုင်တဲ့နိုင်ငံကိုလာတာပဲဖြစ်တယ်အဲ့လိုကြီးထားတာတွေ့ရပါတယ
်တရုတ်သမ္မတကိုမြန်မာသမ္မတဦးထင်ကျော်ကမြန်မာနိုင်ငံကိုလာရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနေတဆင့်ဖိတ်ခေါ်ခဲ့တယ်လို့တရုတ်ဝန်ကြီးချုပ်ကလည်းမြန်မာနိုင်ငံကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့စနေနေ့ဩဂုတ်လ20ရက်နေ့မှာတော့ပေကျင်းမြို့ကနေရန်ရှိပြည်နယ်ကိုသွားရောက်လှေ့လာနေပါတယ်ဩဂုတ်လ21ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အဆုံးသတ်မှာဖြစ်ပါတယ်ရှင်
မဆုမုံပြပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအတည်ပြုကြပါမယ်ခင်ဗျာ
တော်ရရှိမှာခင်ဗျာဒေါန်ဆန်းစုတီရဲ့တရုတ်နိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မစ်ဆုံဆဲကိစ္စဟာဦးစားပေးဆွေးနွေးမယ့်အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ကနိုင်ငံဆက်ဆံရေးရဲ့သမိုင်းစာမျက်နှာတည်တရက်ကိုဖွင့်လှစ်နိုင်မယ်လို့မျှော်လင့်ကြပါသလားဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဒိုင်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်ရရှင်နေနေနဲ့ကျွန်တော်တို့ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်တော့ည9နာရီမတိုင်ခင်ဆက်သွယ်ကြဖို့ပြောကြလိုပါတယ်အခုတစ်ခါတော့တရုတ်မြန်မာဆက်ဆံရေးကနေအိန္ဒိယမြန်မာဆက်ဆံရေးဘက်ကိုလှည့်ရအောင်ပါဒီလကုံပိုင်းလောက်မှာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးအဖြစ်သွားရောက်မဲ့တမန်ဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်ဟာအပြန်အလှန်လွန်ဆွဲနေကြတဲ့အင်အားကြီးအိန္ဒိချင်းတရုတ်နဲ့အိန္ဒိယတို့ကြားမှာမဟာဗျူဟာကျတဲ့မြန်မာနိုင်ငံရဲ့လုံခြုံရေးနိုင်ငံရေးအကျိုးစီးပွားဒီလိုကိုဆောင်ကျင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအိန္ဒိယမြန်မာနိုင်ငံကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်။ဩဂတ်လ22ရက်နေ့ကျရင်အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာစဝါရက်ကလည်းမြန်မာနိုင်ငံကိုလာရောက်ပြီးသမ္မတဦးထင်ကျော်နဲ့ရောဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အကြောင်းဆုံးကတော့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။နိုင်ငံတော်သမ္မတဦးထင်ကျော်ဟာမကြခင်ကာလမှာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးသွားရောက်မဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကမီဒီယာတွေကိုပြောဆိုခဲ့ပါလေ။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်ဟာဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အပြီးသွားရောက်တာဖြစ်တာမို့မြန်မာနိုင်ငံအတွက်မဟာဗျူဟာခီးစဉ်ဖြစ်တယ်လို့သုံးသပ်သူကတော့အိန္ဒိယမြန်မာနှစ်နိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေဖြစ်ပါလေ
။ဦးထင်ကျော်ဒီခီးစဉ်ကဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အပြီးလည်းဖြစ်တော့ကရေးပါတယ်လို့ကျွန်တော်မြင်ပါတယ်။အရင်တုန်းကအိန္ဒိယသမ္မတလာရာယောဗိုလ်ချုပ်မှုကြီးတန်းရွှေအိန္ဒိယကိုလာရာယောဟာအဲ့ဒီသူတို့အစိုးရတွေရဲ့အကျိုးစီးပွားတွေတနည်းအားဖြင့်စစ်အစိုးရရဲ့အကျိုးစီးပွားကိုသဘောတူညီကြတဲ့ကာလပေါ့နော်အဲ့ဒီကာလကိုလွန်သွားပြီးဒီလွန်သွားတဲ့ကာလမှာတနည်းအားဖြင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးမှာမဟာဗျူဟာအချက်ကျကြတဲ့နိုင်ငံသေးလေးတစ်ခုရဲ့တာဝန်ရှိဆုံးပုဂ္ဂိုလ်ကနေပြီးတော့မြန်မာနိုင်ငံရဲ့လုံခြုံရေးကြီးစုပါစီဝါရေးကြီးစုပါနိုင်ငံရေးကြီးစုပါစတာဒီမှာအိန္ဒိယအရေးကြီးဆုံးနိုင်ငံတွေကိုသွားတဲ့ခီးစဉ်တွေဖြစ်တယ်လို့ကျွန်တော်သုံးသပ်ချင်ပါတယ
်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်ဩဂုတ်လ22ရက်လာမယ့်တနင်္လာနေ့မှာအိန္ဒိယနိုင်ငံသားဝန်ကြီးဆူရှမာစဝါရက်ကနေပြည်တော်ကိုလာရောက်ပြီးသမ္မတဦးထင်ကျော်နဲ့ရောဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးမှာပါ။အိန္ဒိယရောတရုတ်ကပါမြန်မာပင်လယ်ပြင်ထွက်ပေါက်ဘင်္ဂလားပင်လယ်အော်ကိုပို့ပြီးအခြေချနိုင်ရေးလိုလားနေကြပါတယ်။အိန္ဒိယနိုင်ငံသားဝန်ကြီးရဲ့မြန်မာပြည်ခီးစဉ်အရေးပါမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကအခုလိုရှုမြင်ပါတယ
်။ဒီတိုင်ဟိုအိန္ဒိယနဲ့တရုတ်ဘင်္ဂလားပင်လယ်အော်ကိုပဲထွက်ပေါက်ယူမှာပဲ။တရုတ်ကတော့သူ့ရဲ့ဟလာက ခပတ်ကြီးနဲ့အာချလမ်းမကြီးဆိုတာသူတို့ရဲ့ policy အဲ့တော့အိန္ဒိယကလည်း BIMSTEC နဲ့ဟိုလား brick policy brick ကတော့နည်းနည်းကျေပြန်တာပေါ့ဘရာဇီးလိုရောရုရှားလိုရောပါတာအဲ့ကြားထဲမှာအဆွဲခံရတဲ့ကျွန်တော်တို့မြန်မာနိုင်ငံဟာဒီချက်ကိုအိန္ဒိယဘက်ကလည်းကောင်းကောင်းသိမိလို့ကျွန်တော်ယူဆတဲ့အတွက်နှစ်နိုင်ငံစစ်မှန်တဲ့အကျိုးစီးပွားပေါ်မှာတိဆောက်သွားနိုင်တယ်။တစ်ချိန်တည်းမှာမျှတတဲ့တရုတ်ရဲ့ဟိုချင့်ကပ်မှုနဲ့ policy ကိုတော့ချိန်ညှိနိုင်ပြီလို့ယူဆတဲ့အတွက်အခုလာမယ့်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆူရှမာရှော်ရရဲ့ခီးစဉ်ကလည်းကျွန်တော်အရေးပါတယ်လို့မြင်ပါတယ်ခင်ဗျ
။တကယ်တော့အိန္ဒိယရောတရုတ်နိုင်ငံပါမြန်မာနိုင်ငံကိုသူတို့ဘက်ပို့ပြီးပါရေးအပြိုင်အဆိုင်ချင့်ကပ်နေကြတာပါ။အိန္ဒိယနိုင်ငံအတွက်ခေါင်းခဲစရာအဖြစ်ဆုံးကတော့မြန်မာနိုင်ငံနေဆက်ဒေသမှာအခြေချနေကြတဲ့အာတန်နဲ့နာဂသဘုံတွေအရေးကိစ္စပဲဖြစ်ပါတယ်။မြန်မာနေဆက်နာဂအိန္ဒိယရဲ့ကုန်းတွင်းပိတ်ဒေသတွေဖွံ့ဖြိုးရေးမှာမြန်မာနိုင်ငံဟာအိန္ဒိယအတွက်အရေးပါနေတာကြောင့်အိန္ဒိယကလည်းမြန်မာနိုင်ငံကိုအကူအညီတွေပို့ပေးလာမယ်အခြေအနေရှိတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အိန္ဒိယကသူ့ရဲ့အရှေ့ပြောက်ဒေသမှာရှိတဲ့သဘုံတကံလို့ခေါ်တဲ့ဒရာဇင်လောက်ရှိတဲ့လက်နက်ကင်အဖွဲ့စည်းတွေကအများစုဟာဗမာမျိုးပေါ်မှာပမာနိုင်ငံမှာစစ်ဆွဲတက်ကြတဲ့ဒီနည်းတွေရှိနေတဲ့ကိစ္စဖြစ်တယ်။အဲ့ဒီအရှေ့မြောက်ဒေသကလက်နက်ကင်ဖွဲ့စည်းတွေကိုတည်ငြိမ်အောင်မလုပ်နိုင်ရင်အိန္ဒိယရဲ့အကျိုးစီးပွားဘယ်လိုမှမရနိုင်ဘူး။ဒါကြောင့်အဲ့ဒီကိစ္စဟာအိန္ဒိယအတွက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။နောက်ဒုတိယအရေးကြီးတာကတော့အိန္ဒိယနိုင်ငံကပမာနိုင်ငံရဲ့တဘာဝတန်းငွေကိုသူလိုရမှာတယ်။တစ်ချိန်တည်းမှာအိန္ဒိယကဘာပေးနိုင်မလဲဆိုရင်မြန်မာနိုင်ငံရဲ့ဟလာစိုက်ပျိုးရေးပညာရေးကိစ္စတွေအခြေခံအဆောက်အဦတိဆောက်ရေးကိစ္စတွေနဲ့အနီးကပ်ဆုံးဖြစ်တဲ့ဗမာနိုင်ငံနဲ့ကုန်သွယ်မှုကိုသူကကောင်းကောင်းရကျင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။အိန္ဒိယနိုင်ငံသားဤဝန်ကြီးစွာရတ်ရဲ့မြန်မာပြည်ခီးစဉ်အတွင်မြန်မာအစိုးရတဲ့နဲ့ဆက်ဆံရေးတိုးမြှင့်ဖို့နဲ့စိုက်ပျိုးရေးလမ်းမဆက်သွယ်ရေးလူသားအရင်းအမြစ်နဲ့ IT နည်းပညာစတဲ့ကဏ္ဍတွေမှာဘယ်လိုပူးပေါင်းလှုပ်ဆောင်မလဲဆိုတာဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံသားဤဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြပြသွားတာဖြစ်ပါတယ် VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ကလေးငယ်ကျမ်းမာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပေးခြင်းပါတယ်မွေးကင်းစားကလေးတွေကိုအသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းတိုက်ကျွေးဖို့ကျမ်းမာရေးပညာရှင်တွေကတိုက်တွန်းပါတယ်မွေးကင်းစားကလေးကိုမိခင်တို့တမျိုးတည်းတိုက်တာကကလေးရဲ့ကုခံစွမ်းအားကိုကောင်းစေတဲ့အပြင်ခန္ဓာကိုယ်နဲ့ဉာဏ်ရည်ဖွံ့ဖြိုးမှုအတွက်ကိုလည်းအများကြီးအထောက်အကူဖြစ်စေတယ်လို့သူတို့ကပြောကြပါတယ်ဒီအကြောင်းသေးစိတ်ကိုတော့ဒေါက်တာတန့်စော်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
အိမ်တော်မူကိစ္စတွေကိုတာဝန်ရယူတာမကမိသားစုဝင်ငွေလုံးလုံးလောက်ရရှိအောင်တစ်ဖက်တစ်လမ်းကနေပါဝင်လှုပ်ရှားလာနေကြရတဲ့ခေတ်သစ်မိခင်လောင်းတွေဖို့မိမိတို့ရဲ့ရင်းသွေးငယ်လေးတွေကိုမိခင်တို့တမျိုးတည်းတိုက်ကျွေးနိုင်မှုဆိုတာအခက်အခဲတစ်ခုလို့ဖြစ်လာနေပါတယ်မိခင်တို့တိုက်ကျွေးခြင်းဟာရင်းသွေးငယ်လေးတွေရဲ့ကိုယ်ခံစွမ်းအားကိုမြင့်တက်စေပြီးကာယညာနာဖွံ့ဖြိုးတိုးတက်မှုတွေကိုအထောက်အကူဖြစ်စေနိုင်တာကြောင့်ခက်ခဲမှုတွေရှိနေပေမဲ့လေကလေးသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းကိုတိုက်ကျွေးနိုင်အောင်ကြိုးစားတင်တယ်လို့ကလေးတကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါခင်ထွေးကပြောပါတယ
်အရေးကြီးတာကတော့သူမှာပဋိစီဝပစ္စည်းတွေပေါ့ antibodies against infection ပေါ့နော်ဒါတွေပါတယ်ပဋိစီဝပစ္စည်းအပြင်ကျန်တဲ့ growth factor တို့ကတော့အကုန်လုံးပါတယ်နော်ပါတဲ့အတွက်ကြောင့်မလို့ဖွံ့ဖြိုးမှုမှလည်းကောင်းတယ်နောက်တစ်ခုကယောဂါတွေပေါ့ especially diarrhea တို့acute respiratory tract infection ဆိုတော့ one shot yoga နဲ့အသက်ရှူလမ်းကြောင်း yoga ပေါ့ဒါတွေကိုသူကအများကြီးကောက်ွယ်တယ်တကယ်လို့ဟိုဖြစ်ရင်လည်းပဲသူတို့မှာ severe မဖြစ်ဘူးပေါ့နော်ဟို no who တိုက်တဲ့ကလေးတွေဆိုလို့ရှိရင်ပို့ပြီးတော့ severe ဖြစ်တာကိုတွေ့ရတယ်နောက်တစ်ချက်ကတော့ဟိုသူကဟိုစားကလေးကို no တိုက်တဲ့ခါကျတော့အမေနဲ့ဟိုကတ်ပြီးတော့နော်အမေနဲ့သူကထိတွေ့ပြီးတိုက်ပြရတယ်ဆိုတော့ bonding ပေါ့တရားနဲ့တရားတန်ရောစီဖြစ်တဲ့ဟာတွေကပို့ပြီးတော့ရရှိတယ်เนาะ bonding ကောင်းတယ်ပေါ့နောက်တစ်ခုကတော့သူကတော့ဟိုမေနို့ထဲမှာဟိုဥနောက်ဖွံ့ဖြိုးစေတဲ့ဆိုတော့ DHA တို့ AR တွေတို့เนาะအဲ့ဒီဟာတွေပါရှိတဲ့ကြောင့်မလို့ပို့ပြီးတော့ clear ရဲ့ development တွေပို့ပြီးတော့သူကအဆင်ပြေပါတယ
်ကလေးအတွက်လိုအပ်တဲ့အာဟာရမျိုးစုံပါဝင်တယ်လို့သိရှိထားတာကြောင့်ကလေးတွေအသက်6လကျော်တဲ့အထိမိခင်တို့တမျိုးတည်းကို cute site တိုက်ကျွေးခဲ့ပြီးကျန်းမာတက်လက်ညံရင်ထက်တဲ့ရင်းသွေးငယ်နှစ်ဦးကိုပိုင်ဆိုင်ထားနိုင်တဲ့အကြောင်းရုပ်ရှင်တရုတ်ဆောင်မက်ဇင်ဇင်ဇော်မင်းကပြောပါလေ။
ညီမတော့ဒီအကြည့်လေးကိုပေါ့မိခင်တို့တမျိုးတည်းပဲတိုက်ခဲ့ပါတယ်။ဘာလို့မှမတုံးခဲ့ဘူးပေါ့နော်။3နှစ်ကျော်ကျော်လောက်ထိကိုတိုက်ခဲ့တယ်။သူများကြီးကတစ်နှစ်နှစ်နှစ်လောက်ပဲ။ကိုရီကျတော့ဟိုတောင်းလေးလည်းဖြစ်တဲ့ခါကျတော့လေခုနလိုမျိုးပေါ့သူလည်းဘာပဲပြောပေါ့ကျန်းမာအောင်ခုနလိုမျိုးပေါ့ကိုနဲ့လည်းအငြင်းတန်းတိုင်ဝန်စင်ပေါ့ ပေါ့เนาะရှေ့အောင်ဆိုပြီးတော့တုံးနဲ့လောက်အထိတော့တိုက်ခဲ့ပါတယ်ဒီအငယ်လေးကြတော့ကျွန်တော်လည်းနှုတ်မဟုတ်ဘူးပါတယ်အငယ်လေးကြတော့လည်းဆိုတော့ထွားတဲ့ခါကြတော့ခုနလိုဖြစ်ဆိုအစာတွေလည်းစားတယ်ဒီမိခင်တို့လည်းတောက်တယ်နှုတ်မဟုတ်လည်းတောက်တယ်သူကတော့အကုန်လုံးစားတော့လေအဲသူကပို့ပြီးတော့ထွားတာပေါ့เนาะအဲ့လိုမျိုးဟိုအကြီးလေးကြတော့ခုနလိုမိခင်တို့တမျိုးတွေကိုပဲအခုချိန်ထိပေါ့အဲ
ကိုတိတိကျကျမသိရှိတာကြောင့်အခက်အခဲကြုံတွေ့နေကြရတဲ့မိခင်တွေရှိပါတယ်မိခင်တို့ကိုဘယ်လိုချိန်ဆနဲ့တိုက်ကြည့်သင့်မှာလဲလို့မေးကြည့်တဲ့အခါပမောက်ခဒေါက်တာဒေါက်ခင်ထွေးကအခုလိုပြောပါတယ်
ဝေးမွေးပြီးခြင်းကိုနှစ်နာတနာကြီးအတွင်းမှာသူကမိခင်တို့ကိုဒီကိုတိုက်ကြွေးစပြီးတိုက်ကြွေးပို့လို့ရတယ်ပြီးတဲ့ခါကျတော့မိခင်နဲ့ကလေးနဲ့ကအတူတူအမြင်နဲ့ရှိနေဖို့နေရောညပါရှိနေဖို့လို့ရတယ်နှုတ်တိုက်တဲ့ခါလဲခဏခဏနှုတ်တိုက်ဖို့ရဲနောက်မိခင်ကလေးစာတိုင်းတိုက်ဖို့ပေါ့နော်ကိုဟာကိုနှစ်နာကြီးတစ်ခါသုံးနာကြီးတစ်ခါဒီလိုမဟုတ်ဘဲနဲ့စာတိုင်းတိုက်ဖို့ဆိုတော့အ
လွဲပြီးတော့ကျန်တာဘာမှတိုက်ဆရာမလို့ဥမာရေအစာတိုက်ဆရာမလို့လွေရသည်ကတော့မှရေစားတယ်ဆိုလို့ရှိရင်ဒါရေကိုမတိုက်ဖက်နဲ့အမင်းတို့ပဲထပ်တိုက်ချင်အောင်ပြည့်စုံနိုင်ပါတယ်ဆိုတဲ့အချက်တွေပြောပြချင်တယ်
မိခင်လောင်းနေအနေနဲ့အခက်ခဲတွေကြုံတွေ့လာတဲ့အခါအလွယ်တကူလက်မလျှော့ပဲမိမိတို့ရဲ့ရင်သိငယ်လေးတွေကိုအသက်6လအထိမိခင်တို့ဓမျိုးတွေတိုက်ချေးပေးကြဖို့မက်ဆင်ဇင်ဇော်မင်းကလည်းတိုက်တွန်းခဲ့ပါတယ
်မိခင်လောင်းနေပြောချင်တာကတော့ဒီကိုယ့်ရဲ့သားသမီးရင်သိရှိလာလို့ရှိရင်မိခင်တို့ပေါ့နော်မဖြစ်ဖြစ်အောင်လို့တိုက်ပေးပါလို့ပြောချင်ပါတယ်အဓိကနောက်ပြီးတော့ကိုယ့်ရဲ့သားသမီးအတွက်ကိုပေါ့အချိန်ပေးပေးပါပေါ့နော်
ကလေးသက်6လအရွယ်ရောက်တဲ့အထိမိခင်ဖြစ်သူရဲ့နှုတ်ရည်ထဲမှာရင်းနှီးငယ်လေးတွေရဲ့ကုခံဆွမ်းအားနဲ့ကာယညာနာဆွမ်းရည်တွေကိုဖွံ့ဖြိုးတွတ်တက်စေတဲ့ဓာတ်ပစ္စည်းတွေပါဝင်နေတာကြောင့်ကလေးသက်6လအရွယ်အထိမိခင်တို့တမျိုးတည်းကိုတိုက်ကျွေးပေးတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်စောပ
ါမြန်မာကသတင်းမီဒီယာကဒေါက်တာတန်စောပြောပြထားတာဖြစ်ပါတယ် VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာနဲ့ VOA ရဲ့ Facebook ဆာမျက်နှာတို့မှာလည်းပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်အဲ့ဒီမှာထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့ကိုနှာစင်ဖတ်ရှုနိုင်သလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်အခုအချိန်ကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကတက်လက်ရှင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
Republican သမ္မတလောင်းဒေါ်နယ်ထရမ့်က Hillary Clinton လို Democratic တွေဟာ Africa နယ်ပွား American နိုင်ငံသားတွေကိုမဲလက်မှတ်တွေဖြစ်တာမြင်တာကြောင့်သူကိုယ်ရမဲပေးကြဖို့စီရင်ခဲ့ပါတယ်။ Democratic Party အနေနဲ့မြို့ပြနယ်လူထုကိုလိလူရှုထားတယ်ဆိုတာကိုတော့သူမဲဆွဲစီရင်မဲပြလို့ရ Michigan ပြည်နယ် Diamonddale မြို့နယ်ကီလိုမီတာ150လောက်ဝေးတဲ့ Detroit မြို့ကိုဥပမာပေးပြီးပြောဆိုခဲ့ပါတယ်။ Detroit မြို့ခံ40ရာခိုင်နှုန်းဟာ CNN ပါကြပြီးတော့မြို့ခံတစ်ပွဲလောက်ကအလုပ်လက်မဲ့တွေဖြစ်တယ်ဆိုပြီး Democratic တွေရဲ့ထိန်းချုပ်မှုအောက်မှာ Africa နယ်ပွား American နိုင်ငံသားဘလော့ခက်ခဲရင်းနဲ့ရင်ဆိုင်နေကြရတယ်ဆိုတာကိုထရမ့်ကဥပမာပေးပြီးတော့ပြောကြားခဲ့ပါတယ်အဲ့ဒီအခြေအနေတွေပြောင်းလဲဖို့တခုတီတော်နီလန်းကခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ဖို့ဖြစ်တယ်လို့ဆိုပါတယ်အမေရိကန်သူသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုကယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးဝါဒီတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့တောက်ကြနေကတိုက်တွန်းလိုက်ပါတယ်။အဖွဲ့ပေါင်းစုံကသဘောတူထားတဲ့ Minsk သဘောတူညီချက်ကိုပဋိပက္ခတွေကိုအပြည့်အဝအကောင်မြင်ထမြောက်အောင်နိုင်ငံရေးနဲ့တန်တမာရေးနည်းလမ်းတွေနဲ့ဖြေရှင်းဖို့လိုအပ်ကြောင်းကိုလည်းထပ်လောင်းပြောကြားခဲ့ကြပါတယ်။2016ဘာသာရေးနှစ်အတွင်းခရီးယန်ဘာသာဝင်တွေထက်သူတို့ကိုယ်သူတို့မွတ်စလင်ဘာသာဝင်တွေလို့ပြောဆိုကြတဲ့ရွှေပြောင်ဒုက္ခတွေကိုအမေရိကန်ပြည်ထောင်စုကအနိုင်ငယ်ပို့ပြီးတော့လက်ခံခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနသတင်းအချက်လိုက်ဒီကိုကိုကားပြီးတော့ဖြူသူတေသနဌာနကပြောပါရယ်ဘာနာရဲနှစ်အစဖြစ်တဲ့2015အောက်တိုဘာလ3ရက်နေ့ကစလို့အမေရိကန်နိုင်ငံကိုဝင်ရောက်ခဲ့တဲ့ရွှေပြောင်းဒုက္ခသည်6,300ထက်မနည်းမှာ46ရာခိုင်နှုန်းဖြစ်တဲ့လူပေါင်း 29,000 နီးပါးကမွတ်စလင်တွေဖြစ်ပြီးတော့ခရီးယန်ဘာသာဝင်တွေက 18,000 နဲ့ညီမျှတဲ့44ရာခိုင်နှုန်းဖြစ်ပါရယ
်သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex ဆိုတဲ့ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုညနေ6နာရီခွဲကနေ9နာရီထိ line to meter 16 19 25တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.